ယခိုင်ဒေသကဒုက္ခသည်တွေကိုပြည်ခိုင်ဖြိုးပါတီကဘယ်လိုအကူအညီတွေပေးနေတာရှိပါလဲခင်ဗျ။အ
ဲကျွန်တော်တို့ပြည်ခိုင်ဖြိုးပါတီနဲ့ဆက်လို့ရှိရင်မြန်မာနိုင်ငံကိုလက်ရှိစီမံခန့်ခွဲနေတဲ့အစိုးရပေါ့သူကူညီနေတဲ့အပေါ်မူတည်ပြီးကျွန်တော်တို့ပြည်ခိုင်ဖြိုးပါတီကလည်းပဲပါဝင်ပြီးဆောင်ရွက်နေတဲ့သဘောဖြစ်ပါတယ်။အဲကြောင့်နိုင်ငံတော်လုပ်နေတဲ့အပေါ်ကျွန်တော်တို့အားလုံးဝိုင်းပြီးတော့မှတောင်းရဲ့ပြီးနေတာဖြစ်ပါတယ်အဲ့လိုပဲကျွန်တော်ပြောချင်ပါတယ
်အဲ့လိုကူညီတဲ့အခါမှာပေါ့လေဒီမွတ်စလင်ဒုက္ခသည်တွေကိုပါကူညီတာမျိုးရှိပါလားခင်ဗျအ
ဲဒုက္ခသည်ဆိုရင်တော့အကုန်လုံးကူပါတယ်နော်ဒုက္ခသည်ဆိုတော့ဟိုဘက်ကဒုက္ခသည်ဒီဘက်ကဒုက္ခသည်မဟုတ်ဘူးကျွန်တော်တို့ကတော့ဖြစ်ပေါ်တဲ့ကိစ္စတွေမှာဒုက္ခရောက်တဲ့လူတွေအားလုံးကိုပဲညီမှန်းပြီးကူညီတာဖြစ်ပါတယ်အဲလူမျိုးတွေခွဲပြီးတော့မှကူညီတာလည်းမဟုတ်ပါဘူးဒုက္ခရောက်တဲ့အတိုင်းတာပေါ်မူတည်ပြီးတော့မှအကုန်လုံးအတွက်ကိုကူညီပေးနေတဲ့လူပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျရိုဟင်ဂျာဆိုတဲ့သူတွေကဒီမြန်မာနိုင်ငံရဲ့တိုင်းရင်းသားတစ်မျိုးဖြစ်တယ်လို့ရိုဟင်ဂျာတွေဘက်ကပြောနေတယ်လို့ရိုဟင်ဂျာဆိုတာဘင်္ဂလီတွေသာဖြစ်တယ်လို့ပြောနေတာတွေရှိပါတယ်အဲ့တော့ရိုဟင်ဂျာနဲ့ပတ်သက်ပြီးပြည်ခံမျိုးပါတီကဘယ်လိုသဘောထားပါလဲခင်ဗျအ
ဲကျွန်တော်နိုင်ငံတော်ရဲ့ယူဆတိုင်းကျွန်တော်တင်ပြချင်တာကတော့ရိုဟင်ဂျာဆိုတာကျွန်တော်ရှိမှမရှိဘူးသို့တော်လည်းပဲမြန်မာနိုင်ငံမှာနှစ်ပေါင်းများစွာရောက်ရှိပြီးတော့မှအခြေချနေထိုင်ကြသောမွတ်စလင်ဘာသာကိုကိုးကွယ်တဲ့လူတွေရှိတယ်အဲ့တော့ဒီကိုဝယ်တဲ့ရှိတဲ့ဆိုတဲ့လူတွေကနှစ်ပေါင်းများစွာကျွန်တော်တို့နိုင်ငံမှာအခြေချနေထိုင်တာမှန်နေဆိုရင်အဲ့ဒီလူတွေကတော့ကျွန်တော်တို့နိုင်ငံသားဖြစ်တတ်တယ်။ဒါကြောင့်နိုင်ငံသားဖြစ်တတ်တဲ့အတွက်အဲ့ဒီလူတွေကိုတော့ဒီခွင့်အရေးတွေရအောင်ဆောင်ရွက်ပေးမယ်လို့တော့ဒါကျွန်တော်သိရပါတယ်။အဲ့တော့နာမည်တွေကတော့သူတို့တွေအငင်းပွားနေသေးဖြစ်ပါတယ်။တချို့ကလည်းရိုဟင်ဂျာပြောတယ်၊တချို့ကလည်းဘင်္ဂါလီပြောတယ်၊အဲတချို့ကလည်းမွတ်စလင်ကိုးကွယ်သောတိုင်းသားတွေဆိုပြီးတော့လူပြောတာတွေလည်းရှိပါတယ်။အဲ့ဒါကတော့အလုံးကြီးနိုင်ပြီးစဉ်းစားပြီးဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်။ဒါကျွန်တော်တို့တခုတည်းနဲ့လည်းမပြီးပါဘူး
။ဒီရခိုင်ပြည်နယ်မှာအခုလိုအဓိကရိုးနေပေါ်လာရတာဟာအရင်အစိုးရအဆက်ဆက်ကဒီနေဆက်ကိစ္စကိုတင်းတင်းကြပ်ကြပ်ကင်တွဲတာမရှိဘူးလို့ဟလာနေဆက်ဝန်ထမ်းအရာရှိတွေအကျင့်ပြတ်လက်စားတာကြောင့်အခုလိုပြဿနာတွေပိုပြီးကြီးထွားလာတာလို့ဝေဖန်တာတွေရှိပါတယ်။ဦးတေးဦးတို့ရဲ့အမြင်ကရောဘယ်လိုရှိသလဲခင်ဗျာ။
အဲကျွန်တော်ဒီနေ့အစိုးရဆက်ဆက်ကဒီဥစ္စာကိုလိလူရှုတဲ့ဆိုတဲ့သဘောတော့မဟုတ်ပါဘူးအစိုးရဆက်ဆက်ကနေကြိုင်တွေပါတယ်ဒါဒါရင်းနဲ့ပတ်သက်လို့ပိုကြီးထွားမလာအောင်ပိုပြီးအမှန်တန်ဆုံးဖြစ်အောင်အစိုးရဆက်ဆက်ကစူးစမ်းကြပါတယ်အဲ့တော့စူးစမ်းရတဲ့ဆိုတဲ့နေရာမှာအတချို့သောဝန်ထမ်းတွေကနော်ဒီလိုလုပ်ငန်းတွေဆောင်ရွက်တဲ့အချိန်မှာချိုးရင်းအားနည်းမှုတွေလည်းရှိနေပါတယ်အခုဖြစ်တဲ့ကိစ္စကတော့ဒီပြဿနာနဲ့ဆက်လို့ရှိရင်ကျွန်တော်အမြင်ကျွန်တော်တင်ပြမယ်ဆိုလို့ရှိရင်ဖြစ်လာတာကရာသီမှုတက်တက်ဖြစ်ပါတယ်ဥရေကိုချိုးပေါက်တာဖြစ်ပါတယ်ဒီပေါ်မှာမူတည်ပြီးတော့မှကြီးထွားလာတဲ့သဘောကတော့တချို့တွေလည်းပဲလုံဆောင်မှုတွေရှိလာနိုင်တယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်ဒီဥစ္စာကိုကျွန်တော်တို့အခုအချိန်ဒီမှာအရှင်းလင်းပြီးဖြစ်တဲ့အတွက်အေးခဏလေးဖြစ်နေပါပြီ။တချို့တွေမျှော်လင့်ထားသလိုခြံတဲ့နေရာဒီမှာပါဒီဥစ္စာတွေကကူးဆက်လာမယ်ဆိုတဲ့ဥစ္စာတွေလည်းမဖြစ်ပါဘူး။အဲ့တော့ဖြစ်လာတဲ့အတွေ့အကြုံတွေပေါ်မူတည်ပြီးအကောင်းဆုံးအချိန်တွေကိုဖြစ်အောင်အားလုံးဝိုင်းပြီးတော့မှဆောင်ရွက်ရင်တော့အမြန်ဆုံးပြီးမယ်လို့ပဲကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ဒီနေဆက်မှာရှိတဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်လာရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောသူတို့မှဘလူသဘောထားတွေရှိနေတယ်လို့နားလည်ထားပါလေခင်ဗျာ
အဲတိချက်ကတော့ဒါရီယာသူတို့နိုင်ငံသားတွေမဟုတ်ဘူးလို့ပဲသူတို့သဘောထားတယ်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်သူတို့ဘက်ကရောက်မလာအောင်သူတို့လည်းတားပါတယ်သူတို့ဘက်မှာတကယ်လို့ရောက်လာမယ်ဆိုရင်လည်းမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်နိုင်ဖို့တကူဒါညှိနှိုင်းဆောင်ရွက်နေတယ်လို့ပဲကျွန်တော်သိပါတယ်ဒါကြောင့်ကျွန်တော်တို့ဘက်အပိုင်းကလည်းလက်တော်ကူးလာတာမဟုတ်ဘူးပဲနဲ့ကျွန်တော်တို့ဘက်မှာနေပေါင်းများစွာတဲကနေခဲ့တယ်ဆိုလို့ရှိရင်လည်းဒါပြည့်ပြအောင်ကျွန်တော်တို့ဆောင်ရွက်ပေးနိုင်မယ်လို့ပဲကျွန်တော်ယုံပါတယ်
အခုလိုဖြည့်ချပေးတဲ့အတွက်ဦးသေးကိုအများကြီးကျေးဇူးတင်ပါတယ်ခင်ဗျဟု
တ်ပါပြီခင်ဗျာကောင်းပါပြီ